နိုင်ငံအခြေချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့ဖိလစ်ဂျက်ဆပ်အပြည်ပြဆိုင်ရာသရုပ်ပြတရားခွင်ပြိုင်ပွဲကိုလာမယ့်ဧပြီလအတွင်းဝါရှင်တန်ဒီစီမှာကျင်းပတဲ့အခါမှာဒုတိယကြိမ်အဖြစ်မြန်မာနိုင်ငံကိုစားပြုသွားရောက်ရှင်ပြိုင်ဖို့အတွက်မန်လီတက်ကတူဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်ပါပြီ ICJ နိုင်ငံတကာတရားရုံးရဲ့အသွင်တိုင်းအင်ကာနေကရန်ကုန်မြို့ American Center မှာပြုလုပ်ခဲ့တဲ့အပြည်ပြဆိုင်ရာသရုပ်ပြတရားခွင်ပြိုင်ပွဲအကြောင်းကိုစီသူကပြောပြပေးမှာပါခင်ဗျာ
နိုင်ငံတကာကဥပဒေပညာကျောင်းသားတွေနဲ့ရှင်ပြိုင်ရမယ့်တရုတ်ပြတရားခွင်ပြိုင်ပွဲအတွက်ပြည်ရင်းတက္ကသိုလ်ခုနှစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်ရန်ကုန်ရှိပိုင်းတက္ကသိုလ်မန္တလေးတက္ကသိုလ်ပသိမ်တက္ကသိုလ်မကွေးတက္ကသိုလ်နဲ့ရတနာပုံတက္ကသိုလ်ကဥပဒေပညာဌာနကျောင်းသားတွေရှင်ပြိုင်ခဲ့ကြရမှာမန္တလေးတက္ကသိုလ်အသင်းကအနိုင်ရခဲ့တာ
ပါကျွန်တော်တို့အနေနဲ့ပေါ့မြန်မာနိုင်ငံကိုစားပြုသူအများကြီးစူးစမ်းရအောင်ပါပါကျွန်တော်တို့ဒါဒီအချိန်လေးတိရောက်လာဆိုတာစူးစမ်းရတယ်ဒါပေမဲ့ဒီထက်ကိုအများကြီးကျွန်တော်တို့အနေနဲ့စူးစမ်းမှာပါလို့ဆိုတော့ကျွန်တော်တို့ကနိုင်ငံကိုစားပြုအနေနဲ့သွားမှာမို့ကျွန်တော်တို့ကတိပေးပါအများကြီးစူးစမ်းပြီးမှတော့တိုင်ပါမယ်လို့ဟုတ်
2019ခုနှစ်ကမြန်မာကိုစားပြုတွားရောက်ရှင်ပြိုင်ခဲ့သူအာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံပြိုင်ပွဲရဲ့ကြီးကြပ်သူလည်းဖြစ်တဲ့မတ်ရွှေကြီးတန်းထိုင်ဝင်းကအခုလိုနိုင်ငံတကာတရုတ်ပြတရားခွင်ပြိုင်ပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ဒီနေ့ဆက်လုပ်ဖြစ်ခဲ့တာပေါ့နော်အဓိကဒီ international law နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီ knowledge ပိုင်းအရင်နေတယ်ပြီးတော့ဒီ ICJ court တို့ဘာလို့မှအခုလိုမျိုးဒီအခုလက်တလောဖြစ်နေတဲ့ကိစ္စရဲ့တဲ့လိုမျိုးပြန်နှက်ထည့်လိုက်ခါမှာလည်းတကယ်နိုင်ငံဘက်ကနေပြီးရက်တည်ပြီးမဲ့လောရေရှားပါရယ်ပေါ့နော်အဲ့တော့ဒီအခုဒီကျောင်းသားကျောင်းသူတွေကနေပြီးတော့အဲ့လိုမျိုး international law စီထပ်ထွက်လာဖို့အတွက်ဒီနေ့ပွဲကိုဆက်လုပ်ဖြစ်တာပေါ့နော
်ပထမအချိန်တုန်းကပြည်တွင်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တက္ကသိုလ်တင်းကတွားရောက်ရှင်ပြိုင်ခဲ့တာပါဒီနေ့မှာပြိုင်ပွဲအတွက်လေ့ကျင့်ရေးအစီအစဉ်တွေကိုမနစ်ကထက်ပိုကောင်းအောင်စီစဉ်ထားတယ်လို့2019မှာတွားရောက်ရှင်ပြိုင်ခဲ့တဲ့အာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဥက္ကဋ္ဌကိုစီယာနိုင်ကပြောပါတယ
်ကျွန်တော်အရင်နှစ်ကဆိုလို့ရှိရင်အဖွဲ့ဝင်အား၄ဖွဲ့အားရှိရယ်ပြီးတော့ကျွန်တော် training session တွေကလည်းပြိုင်ပွဲမပြိုင်မီတစ်လအလိုလောက်မှာကျွန်တော်ရရှိခဲ့ရအောင်နော်ဒီနေ့ကျတော့ကျွန်တော် training session တွေကို3လအလိုလောက်ခင်ဗျာကျွန်တော် training session တွေကိုအပတ်တိုင်းဒီပါလောက်ကျွန်တော် American Center မှာကျင်းပပြီးပေးခဲ့တယ်။ကျွန်တော် training session တွေကလည်းဒီ public international law အကြီးကြီးဆိုင်ရာဥပဒေရေပြီးတော့စကားပြောဆိုင်ရေနောက်ဒီ challenge ချက်တွေရေးသားပိုင်းနဲ့ဆိုင်ရေဆိုင်ရေအကုန်လုံးပေါ့နော်ကျွန်တော်ဒီထိထိရောက်ရောက်နဲ့တရားပေးခဲ့ချစ်တဲ့အတွက်ကြောင့်မို့သူတို့တရားလွတ်နိုင်မလို့ကျွန်တော်ယုံကြည်ပါတယ်
။ American Center ကတရုတ်ပြတရားခွင်ပြိုင်ပွဲမှာ American တန်ယုံဥပဒေကြံပေးအဖွဲ့နဲ့နိုင်ငံတကာကအပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူတွေလာရောက်အကဲဖြတ်ကူညီပေးခဲ့ကြတာပါ။ဒီပြည်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲတွေမှာတွားရောက်ရှင်ပြိုင်စည်းတာဟာမြန်မာဥပဒေကျောင်းသားတွေတက်တာမကမြန်မာနိုင်ငံအတွက်ပါအကျိုးရှိစေမယ်လို့ပြိုင်ပွဲဝင်ကျောင်းသားတွေကိုလေ့ကျင့်သင်ကြားပေးတဲ့အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူဒေါက်တာမြင့်စံကပြောပါတယ်
အများကြီးအကျိုးရှိပါတယ်ပြည်ပဆိုင်ရာ expo တို့အမေရိကန်မရောက်ဘူးပြည်ပဆိုင်ရာတရားရုံးနဲ့ပြည်ပဆိုင်ရာဥပဒေနဲ့ပတ်သက် exposure ရှိတယ်အခုလည်းမြန်မာကပြည်ပဆိုင်ရာဥပဒေနဲ့ပတ်သက်နေတည်တဲ့အချိန်မှာအဲ့တော့ဒါဟာအများကြီးအကျိုးရှိတဲ့အကြောင်းမလို့တို့တို့လည်းဂုဏ်ယူပါတယ်ပြိုင်တဲ့လူတွေအားလုံးကိုလည်းချီးကျူးပါတယ်အထူးသဖြင့်မန္တလေးတင်ကျွန်တော်လက်တင်ပေးခဲ့တာပါလို့ဂုဏ်ယူကြောင်းပြောလို့ပါခင်ဗျာ
အပြည်ပဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲ Philip C. Jessup International Law Moot Court Competition ကို1959ခုနှစ်ကလေးကစတင်ကျင်းပခဲ့တာဖြစ်ပြီးတော့မနစ်ကဧပြီလကမှမြန်မာနိုင်ငံကိုစားပြုအဖွဲ့ကအမေရိကန်နိုင်ငံဝါရှင်တန် DC မှာပထမဆုံးတွားရောက်ရှင်ပြိုင်ခဲ့ကြတော့ပါမနစ်ကပြိုင်ပွဲမှာတော့နိုင်ငံတစ်ခုကြားအငင်းပွားကြတဲ့နှွားရိုင်းပိုင်ဆိုင်မှုပြဿနာကိုတရုတ်တူရှင်ပြိုင်ခဲ့ကြရပြီးတော့ဟန်ဂေရီနိုင်ငံကိုစားပြုဥပဒေကျောင်းသားများအသင်းကအနိုင်ရရှိခဲ့တာပါဒီနှစ်မှာတော့ Helian Hyacinth ဘေတာပန်းတစ်မျိုးရဲ့နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားမှုပြဿနာကိုအတွင်တူတရုတ်ပြတရားခွင်ပြိုင်ပွဲရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ